ซาอุดิอาระเบียနိုင်ငံတွင်อิสลามบาตาวนิอถุญญัตถาเรมักกะမြို့မှာပြင်းထန်တဲ့အပူဒဏ်ခံခဲ့ရပြီးတော့အခုနှစ်ဟာဂျီဖျားဘူးကာလာတွင်မှာတော့လူ 1300 ကျော်သေဆုံးခဲ့ရတယ်လို့ဆော်ရီတာဝန်ရှိသူတွေကပြောပါတယ်သေဆုံးသူ83ရာခိုင်နှုန်းဟာခွင့်ပြုချက်နဲ့လာတာမဟုတ်တဲ့ဖျားဘူးခီးသွားတွေဖြစ်ပြီးတော့သူတို့ဟာပြင်းထန်တဲ့အပူရှင်ဒီခီးစီလမ်းလျှောက်ခဲ့ကြရတာလို့ဆော်ရီကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်သေဆုံးသူ660ကျော်ဟာအီဂျစ်ကလာသူတွေဖြစ်တယ်လို့အီဂျစ်တာဝန်ရှိသူတွေကဆိုပါတယ်ဒီဆုံးတဲ့ထဲမှာတော့အင်ဒိုနီးရှားနိုင်ငံကဖျားဘူး165ဦး၊အိန္ဒိယက98ဦးနဲ့ဂျော်ဒန်၊တူနီးရှား၊မော်ရိုကို၊အယ်ဂျီးရီးယားနဲ့မလေးရှားနိုင်ငံကခီးသွားတွေပါဝင်ကြတယ်လို့ EP သတင်းတရားမှာဖော်ပြပါရယ်။အမေရိကန်နိုင်ငံသားဖျားဘူး2ဦးလည်းဒီဆုံးတဲ့ထဲမှာပါဝင်တယ်လို့သိရပါရယ်။ဆော်ဒီဖျားဘူးခီးစဉ်အတွက်ခွင့်ပြုချက်မရှိတဲ့ခီးသွားအေဂျင်စီ16ခုရဲ့လုပ်ငန်းလိုင်စွန်တွေကိုရုတ်သိမ်းခဲ့ရတယ်လို့အီဂျစ်တောင်ရှိသူတွေကပြောပါရယ်။မွတ်စလင်တိုင်းဖို့တသက်မှာတစ်ခါမကာမှာရှိတဲ့ဟတ်ဒီဖျားဘူးသွားလေးရှိတာပါ။အခုနှစ်ဟာဂျီဖျားဘူးခီးစဉ်တွင်ဖျားဘူးခွင့်ပြုချက်နဲ့သွားသူ32ဦးတည်ဆုံတယ်ဆိုပြီးတော့အီဂျစ်အစိုးရကကြေညာခဲ့ပေမဲ့လို့ကြံတည်ဆုံတဲ့ဖျားဘူးအရေအတွက်ကတော့မထုတ်ပြန်ခဲ့ပါဘူး။ဟာဂျီဖျားဘူးကာလမှာဖျားဘူးခွင့်ပြုချက်နဲ့လာတာမဟုတ်တဲ့ခီးသွားတွေကိုဆော်ရီအာနာပိုင်ဘက်ကအရေးယူခဲ့ပြီးတော့ထောင်နဲ့ချီတဲ့အရေအတွက်ကိုနိုင်ငံကနေပြီးတော့ပြန်နှင်ထုတ်ခဲ့ရပါတယ်။